Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American အသံကနေ2022ခုနှစ် December 2ရက်တောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 1925 30 နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါမမရတစေအောင်နဲ့ဒီနေ့ထဲတရောက်သတင်းတွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ American နဲ့ Russia ခေါင်းဆောင်တွေကသူနီးသူဟန်နဲ့ Ukraine ရေးဆွေးနွေးနိုင်တယ်လို့ဆိုလိုက်ပါတယ် American နဲ့ပြင်သစ်ကတော့ Ukraine Democracy အတွက်တညီတညွတ်ထဲရပ်တည်တယ်လို့ပြောလိုက်ပါတယ်ထိုင်ဝမ်ကိုသွားခဲ့တဲ့ပြည်ထောင်လွှတ်တော်အဖွဲ့ကတော့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးခဲ့တယ်လို့ပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါကျွန်တော်ရေး
ဟုတ်ကဲ့ပါသတင်းတွေပြီးနာဆင်ရမယ်ထဲမှာတော့ကရင်ပြည်နယ်ဖျားသုံးသူဒေသဘက်မှာမနေ့ကနေဒီနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကမနေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရတယ်ပတ်သက်ပြီ
းဆက်မလာရင်ခွဲလောက်ဖြစ်နေတယ်။အဲဒီတွေတက်သွားတာပေါ့ဒီရှိကံရတယ်အမှတ်ချမှိုင်းမကတမတ်တာအမှတ်ချမှိုင်းအလုတ်သမားတွေပေါ့အလုတ်သမားတ
ွေပေါ့ဒီသာကန်တို့ပြောတော့တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနှားဆင်ရဖို့ရှိပါတယ်ဒါအပြင်ကချင်ပြည်နယ်ဖားကန်ဒေသဘက်မှာလည်းပြည်သူ50လောက်ကိုစစ်တပ်ကပေါ်တာဆွဲသွားတဲ့အကြောင်းတခါရန်ကုန်နဲ့မြို့တချို့မှာလူ5000လောက်အခုရပိုင်းအတွင်းနေအိမ်တွေကနေအတင်းကျပ်ဖယ်ရှားခံရတဲ့အခြေအနေပါဝင်လျှက်စင်ပြီးအချိန်တော်ကြာပြတ်တာကြောင့်စီးပွားရေးလုပ်ငန်းတွေအခက်အခဲတွေ့နေရတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာထင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်မြသဇင်အောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
Ukraine အရေးအတွက်သမ္မတပူတင်နဲ့ဆွေးနွေးနိုင်ပါတယ်လို့ American သမ္မတ Joe Biden ကပြောခဲ့ပြီးသမ္မတ Vladimir Putin ကလည်းဆွေးနွေးဖို့လမ်းဖွင့်တာတယ်လို့ပြန်တုံ့ပြန်လိုက်ပါတယ် Washington မြို့တော်မှာရောက်နေတဲ့ပြင်သစ်သမ္မတနဲ့မနေ့ကြတာရင်းနေ့ကတွေ့ပြီးလုပ်တဲ့ပူတွေ့သတင်းစာရှင်းလင်းပွဲမှာသမ္မတ Biden က Ukraine စစ်ပွဲအဆုံးသတ်ဖို့ပူတင်စိတ်ဝင်စားမှုပြရင်တော့နေတူအဖွဲ့နဲ့တိုင်ပင်ပြီးအခုလိုဆွေးနွေးဖို့ပြင်နိုင်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့အခုလက်ရှိအခြေအနေမှာတော့ပူတင်ကိုဆက်သွယ်ဖို့အစီအစဉ်မရှိဘူးယူကရိန်းကနေရုရှားတပ်တွေရုတ်သိမ်းမှစစ်ပွဲရပ်နိုင်မှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကထည့်ပြောခဲ့ပါသေးတယ်ဒါနဲ့ပတ်သက်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတုံ့ပြန်လာမှာသမ္မတပူတင်အနေနဲ့ညှိနှိုင်းဖို့ဆက်လက်လမ်းဖွင့်ထားပေမဲ့ယူကရိန်းရုရှားတပ်တွေကတော့ယူကရိန်းကနေရုတ်မှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်အခုလိုအချိန်မှာယူကရိန်းသမ္မတထိပ်တန်းချန်ပေကတော့ကုလကျော်ကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲအတွင်းကြာဆုံးခဲ့တဲ့ယူကရိန်းစစ်သား1000ကနေ13000ကျော်ရှိလာနေတယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့သူပြောတဲ့ဒီအရေးအတွက်ပေါ်ယူကရိန်းစစ်တပ်ကတော့အတည်ပြုပေးတာမရှိသေးပါဘူး။ဒါအပြင်ဗိုလ်တူးနေတုန်းကပဲဥရောပကော်မရှင်ဥက္ကဋ္ဌအာစီလာဗွန်ဒါလီယွန်ကယူကရိန်းဘက်ကကြာဆုံးသူနဲ့ဒဏ်ရာရသူစုစုပေါင်း3000ကျော်သွားပြီလို့ပြောခဲ့တာမှာပြီးခဲ့တဲ့လတုန်းကလည်း American ထိပ်တန်းဗိုလ်ချုပ်ကြီး Mark Milley ကအလားတူပမာဏကိုထည့်ပြောခဲ့ပါသေးတယ်ခင်ဗျာ
American ပြည်ထောင်စုမှရောက်နေတဲ့ပြင်သစ်သမ္မတ Emmanuel Macron ကိုသမ္မတ Joe Biden ကအင်ဖြူတော်မှနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းအခမ်းပြီးတော့နှစ်နိုင်ငံတညီတညွတ်တဲ့ရက်တည်တယ်လို့ပြောကြားခဲ့ပါတယ်Ukraine ကိုစစ်တိုက်နေတဲ့ရုရှားသမ္မတ Vladimir Putin ကိုဖိအားတိုးပေးဖို့နဲ့ Ukraine ကိုအကူအညီတွေတိုးမြှင့်ပြီးတော့ပြီးနိုင်အောင်လို့နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ဖို့ခေါင်းဆောင်တွေကတိပြုခဲ့ပါတယ်။ Democracy စံနှုန်းတွေလက်ကင်ထားပြီးတော့တရားမမျှတတာတွေကိုအတူတကွဆန့်ကျင်မှာဖြစ်တယ်လို့သမ္မတ Biden ကပြောကြားပါတယ်
။ Today we're still united by the greatest of causes. Democracy, liberty, equality, opportunity and freedom.We stand together against oppression and injustice.
Democracy, လွတ်လပ်မှု၊ဒဏ်ညူညီမျှမှုအခွင့်အလမ်းစတဲ့အကြီးအကျယ်ဆုံးအကြောင်းတရားတွေကြောင့်ကျွန်တော်တို့နိုင်ငံဟာဒီကနေ့ထိစီးလုံးနေတာဖြစ်တဲ့အကြောင်းနဲ့ဖိနှိပ်မှုတွေတရားမမျှတာတွေကိုအတူဆန့်ကျင်တယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားပါတယ်။ American နဲ့ပြင်သစ်ခေါင်းဆောင်ဟောင်းတွေဖြစ်တဲ့ George Washington နဲ့ Lafayette တို့လိုတစ်သက်လုံးအားထုတ်ခဲ့ကြတယ်လို့နိုင်ငံခြားဒီမိုကရေစီတံပိုးတွေအတွက်အပြန်အလှန်ရပ်တည်တယ်လို့လည်းသမ္မတဘိုင်ဒန်ကနိုင်ငံတော်ညစာစာပွဲမင်းကုန်းမှာပြောကြားခဲ့ပါတယ်။ပြင်သစ်သမ္မတမက်ခရွန်ကလည်းအမေရိကန်နဲ့အတူရပ်တည်တယ်လို့ပြောကြားပါတယ်။အမေရိကန်နဲ့ပြင်သစ်ခေါင်းဆောင်နှစ်ဦးကြာသာပရီးနစ်စောပိုင်းကအင်ဖြူရောမှာတွေ့ဆုံတဲ့အချိန်မှာလည်းယူကရိန်းစစ်ပွဲကိစ္စနှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။
ထိုင်ဝမ်ကိုသွားခဲ့တဲ့ပြည်ထောင်စုလွှတ်တော်အဖွဲ့အနေနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးခဲ့ကြတယ်လို့ပြောလိုက်ပါတယ်။ ထိုင်ဝမ်ကိုဒီပတ်ထဲသွားခဲ့တဲ့ဒီပြည်ထင်ကိုယ်စားလှယ်ဖွဲ့ဟာထိုင်ဝမ်နဲ့အခုလိုပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးခဲ့တယ်လို့ပြည်ထင်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအလီရှာကန်စ်ကဒီနေ့ပြောလိုက်တာပါဒီပြည်ထင်အခြေခံလွှတ်တော်အမတ်ကပဲထိုင်ဝမ်သမ္မတဆိုင်ရင်ဝမ်နဲ့တွေ့ရမှာအင်ဒိုပစိဖိတ်ဒေသငြိမ်းချမ်းတည်ငြိမ်ရေးထိန်းသိမ်းဖို့နဲ့ဒီမိုကရေစီမိဘပြည်ထင်ကကုနိုင်မဲ့အခန့်ကဏ္ဍတွေကိုဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုပြောပြခဲ့ပါတယ်ဒီပေါ်ထိုင်ဝမ်ကိုသူပိုင်တယ်လို့ပြောတဲ့တရုတ်ကတော့ဆိုးရတဲ့ဂျာဝင်ဆက်ဖက်မှုသာဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်ပြည်တင်ကတော့တခြားနိုင်ငံအများစုလိုပဲထိုင်ဝမ်နဲ့တရားဝင်ဆက်ဆံရေးမရှိပေမဲ့တရုတ်စီရေးချင်းချောက်မှုကိုခံနေရတဲ့ထိုင်ဝမ်ကိုပိုကူညီပေးလာခဲ့ပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်ကိုအဓိကလက်နက်ထောက်ပံ့ပေးနေတာဖြစ်ပြီးပြည်တင်ကုမ္ပဏီတွေကလည်းထိုင်ဝမ်ပြည်တွင်းအသစ်တည်ဆောက်နေတဲ့ရင်ငုတ်တမော့တွေနဲ့ပတ်သက်လို့အကူအညီတွေပေးနေပါတယ်ဒီရင်ငုတ်တမော့ကိစ္စမေးတာကိုတော့ဒီကိုယ်စားလှယ်အဖွဲ့ဦးဆောင်သူလည်းဖြစ်တဲ့နိုင်ငံခြားရေးကော်မတီဥက္ကဋ္ဌကန်စ်ကပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးဒါပေမဲ့ရန်ဘတ်တွေရဲ့ internet cyber တိုက်ခိုက်မှုတွေကိုတော့ပြောပြခဲ့ချတယ်လို့ဆိုပါတယ်။တချိန်တည်းမှာလန်ဒန်မြို့တရုတ်တန်ယုံဘက်ကတော့ဒီထိန်ကိုယ်စားလှယ်အဖွဲ့အခုထိုင်ဝမ်ခီးစဉ်ဟာတရုတ်နိုင်ငံပြည်တွင်းရေးကိုလုံးဝဝင်ရောက်ဆက်ဖက်တာဖြစ်တယ်လို့ပြစ်တင်ရှုတ်ချခဲ့ပါတယ်ခင
်ဗျ။မြောက်ကိုရီးယားကနေတိုက်ချင်းပြစ်ပယ်တဲ့နှုန်းပြီးခဲ့တဲ့လကစမ်းသပ်ပြစ်လွတ်ခဲ့တဲ့ပုံမှာ American နဲ့ Asia မဟာမိတ်တွေကအရေးယူတန်းခတ်လိုက်ပါတယ်။အကြီးဆုံးတိုက်ချင်းပြစ်ပယ်တဲ့နှုန်းတစ်ခုကိုမြောက်ကိုရီးယားကနိုဝင်ဘာ18ရက်တုန်းကပြစ်လွတ်ခဲ့တဲ့အတွက်American, ကြောင်ကိုရီးယားနဲ့ဂျပန်တို့ကမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်နေတဲ့တာဝန်ရှိတဲ့သူတွေကိုအရေးယူတန်းခတ်လိုက်တာပါ။တောင်ကိုရီးယားနိုင်ငံရဲ့ဌာနကလည်းစင်ကာပူ၊ထိုင်ဝမ်အပါအဝင်လူပုဂ္ဂိုလ်5ဦးနဲ့လုပ်ငန်း10ခုကိုပိတ်ဆို့တန်းခတ်လိုက်တယ်လို့အကြေညာပါတယ်။အဲ့ဒီလူတွေလုပ်ငန်းတွေအားလုံးကို American ဆိုရက2018ကနေ2022ကြားမှာအရေးယူထားတာလည်းဖြစ်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဂျပန်နိုင်ငံကတော့လူပုဂ္ဂိုလ်2ဦးလုပ်ငန်း3ခုကိုတန်ခတ်လိုက်တယ်လို့ဂျပန်နိုင်ငံကြီးဌာနကအကြေညာပါတယ်ဒီထဲမှာစိုက်ဘာတိုက်ခိုက်မှုတွေလုပ်တယ်လို့တန်တရားရှိတဲ့ Lazarus Group လုပ်ငန်းစုလည်းပါပါတယ်မြောက်ကိုရီးယားအပေါ်မှာကုလသမဂ္ဂအရေးယူဖို့အားထုတ်မှုတွေကိုတရုတ်နဲ့ရုရှားကပိတ်ဆို့တားဆီးခဲ့ပါတယ်ဒါကြောင့် American ဆိုရကတောင်ကိုရီးယားဂျပန် EU တို့နဲ့ပူးပေါင်းပြီးတော့တန်ခတ်မှုတွေချဖို့အာရုံစိုက်ပြီးတော့ကြိုးပမ်းခဲ့တာဖြစ်ပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA America တရဲ့တောက်ကြညသတင်းတွေကိုဆက်ပြောပြနေပါတယ်မလေးရှားဒုဝန်ကြီးချုပ်တွင်နဲ့တခြားဝန်ကြီးတချို့ကိုခန့်လိုက်တာကိုဝန်ကြီးချုပ်သစ်အန်ဝါအိဘရာဟင်ကခုနကပဲကြေညာလိုက်ပါတယ်။အရင်ဒုဝန်ကြီးချုပ်ဖြစ်ခဲ့ပြီးနောက်ပိုင်းတိုက်ခန့်ခေါင်းဆောင်ဖြစ်ထင်ရှားလာခဲ့တဲ့အန်ဝါဟာပြီးခဲ့တဲ့ပတ်ချက်သားရင်းနဲ့ကဝန်ကြီးချုပ်ဖြစ်ကြမ်းကြင်ပြီးအခုလိုဒီညမှာကြေညာလိုက်တာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာဘဲပါတီဘဲညီမောင်းဖွဲ့မှအစိုးရဖွဲ့နိုင်တဲ့အထိအများစုမဲအနိုင်မရခဲ့တာကြောင့်အစိုးရဖွဲ့နိုင်ဖို့ရည်အခြေတင်တင်းမာမှုတွေဖြစ်ခဲ့ပြီးတဲ့နောက်အန်ဝါကိုဝန်ကြီးချုပ်အဖြစ်မလေးရှားဘုရင်ကကြားဝင်ဆုံးဖြတ်ခံခဲ့တာပါလက်ရှိညမောင်ဆွေရတဲ့ဆက်ပါတဲ့အရင်အာဏာရညွန်ပေါင်းအဖွဲ့ Barisan National BN ဥက္ကဋ္ဌ Sri Dr. Ahmed Zahid Hamidi နဲ့ GPS လို့တော့ခေါ်တဲ့ဘူနီယိုကျွန်းရဲ့ Sarawak ပြည်နယ်ခြေဆိုင် Gambugan Party Sarawak Party အခြေခံ Datila Yusuf တို့ကိုဒုဝန်ကြီးချုပ်ခံခဲ့ကြပါတယ်ဒီဒုဝန်ကြီးချုပ်နှစ်ယောက်အနေနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးနဲ့စိုက်ပျိုးရေးဆိုင်ရာဝန်ကြီးတွေကိုတာဝန်တွဲယူကြမှာဖြစ်ပါတယ်။စီးပွားရေးဦးစားပေးလုပ်ဖို့ပြောထားတဲ့ဝန်ကြီးချုပ်သစ်အန်ဝါအနေနဲ့ဗန်ဒါရေးဝန်ကြီးတာဝန်လည်းတွဲယူမှာဖြစ်ပြီးစီးပွားရေးဝန်ကြီးဖြစ်သောရာဖီစီရာမလီနဲ့ဒေသနာဖွံ့ဖြိုးရေးဝန်ကြီးအဖြစ်ငါခေါ်မင်းကာကွယ်ဝန်ကြီးဖြစ်မိုဟာမက်ဟာဆန်ပြင်ကျန်းမာရေးပညာရေးနဲ့ဆက်သွယ်ရေးဝန်ကြီးတွေကိုခန့်အပ်တာကိုလည်းကြေညာခဲ့ပါတယ်။နိုင်ငံခြားဝန်ကြီးခန့်အပ်မှုကိုတော့အခုချိန်ထိမကြေညာသေးပါဘူး။ဒီဝင်ကြီးအားလုံးအနေနဲ့မလေးရှားဘုရင်ရှေမောက်နှက်ဖြန်ညနေ3နာရီမှာကြမ်းကြင်ကြတော့မှာဖြစ်တယ်လို့လဲဝင်ကြီးချုပ်သစ်အန်နဝါကဆက်ကြေညာခဲ့ပါသေးတယ်။ဝင်ကြီးချုပ်သစ်အန်နဝါကတိုက်ပြည်စီးပွားရေးနှေးကွေးနေပြီးကုန်စည်နှုန်းတက်နေတဲ့ပြဿနာကိုအဓိကဦးစားပေးကင်တွယ်သွားမှာဖြစ်ပြီးညွန်ပေါင်းအစိုးရတည်ငြိမ်မှုရှိအောင်လဲလှုပ်သွားမယ်လို့ကြမ်းကြင်ပြီးမှပြောထားပါတယ်။ဒီပေါ်ယင်းနှိမ့်နှံသူတွေကလည်းချိုးဆိုခဲ့ကြပါတယ်။အရင်ဝင်ကြီးချုပ်3ယောက်လက်ထက်တခြားနှစ်တော်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်တဲ့အန်ဝါအနေနဲ့တိုင်းပြည်ကိုတည်ငြိမ်အောင်လုပ်နိုင်မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျ
တရုတ်နိုင်ငံမှာရောကိုဗစ်ကန့်သက်ချက်တွေနဲ့ပတ်သက်ပြီးတော့အစိုးရဆန္ဒပြပွဲတွေစတိုက်ပေါ်ပေါက်နေပြီးတော့ဒီကနေ့တောက်ကြာနေမှာတော့မြို့ကြီးတွေမှာစီကံတချို့ကိုဖြေလျှော့ပေးပါတယ်။တချိန်တည်းမှာပဲလမ်းတွေပေါ်ကဆန္ဒပြပွဲတွေကိုတားဆီးဖို့လုံခြုံရေးတပ်ဖွဲ့တွေကိုတူးခြားထားသလိုအွန်လိုင်းသုံးစွဲမှုတွေကိုလည်းအာဏာပိုင်တွေကတင်းကျပ်စောင့်ကြည့်နေပါတယ်။တောက်ကြာထီတော့အနောက်တောင်ပိုင်းချန်တူးမြို့မှာအများနဲ့သက်ဆိုင်တဲ့နေရာတွေကိုဝင်ရောက်တာနောက်ယထားစီရင်ယောဂါစစ်ဆေးတဲ့လက်မှတ်ပြရမယ်ဆိုတဲ့စီမင်းတွေကိုရုပ်သိမ်းပေးလိုက်ပါတယ်။ပေကျင်းမှာတော့48နှစ်အတွင်းကိုဗစ်ကင်းရှင်းကြောင်းစီးစစ်မထားတဲ့လူနာတွေကိုစီးရုံတွေကမငင်းဆန်ပဲကုသပေးဖို့အာဏာပိုင်တွေကပြောဆိုထားပါတယ်။ကိုဗစ်စီးမင်းကန့်သက်ချက်တွေကိုမကျေနပ်ဆန္ဒပြသူတွေကသမရရှိချင်းဖြင့်နှုတ်ထွက်ပေးဖို့လဲတောင်းဆိုကြပါတယ်။1989နောက်ပိုင်းတရုတ်နိုင်ငံမြို့ပေါင်း30ကျော်မှာအကြီးဆုံးဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ပုံမှာနိုင်ငံသားတွေအပါအဝင်ပြပအင်အားစုတွေကအားပေးအမြောက်လုပ်နေတယ်လို့တရုတ်အာဏာပိုင်တွေကဆွတ်ဆွဲပြောဆိုပါတယ်။အစိုးရအနေနဲ့အခြေအနေတွေကိုသတိထားကင်တွယ်နေတယ်လို့ပြဿနာတွေဖြေရှင်းဖို့အတွက်နိုင်ငံရေးအရာသဘောထားကွဲလွဲတဲ့နည်းလမ်းတွေကိုအသုံးပြုနေတယ်လို့လည်းသုံးသပ်သူတွေကရှုမြင်ပါတယ်ရှင်
။ဟာဝိုင်ကျွန်းတော်မှာတော့ကမ္ဘာအခြေစုံမီးတောင်ကြီးနှစ်ပေါင်း40နီးပါးအတွင်းပထမဆုံးပေါက်ကွဲခဲ့ပြီးအနာဂတ်ကာလန်တွေပိတ်ဆို့ကြပါတယ်။ဟာဝိုင်ကျွန်းရဲ့ Big Island ကမနာလိုဝမိတောင်ကြီးဟာ1984ခုနှစ်နောက်ပိုင်းမှာပထမဆုံးဖြစ်ပြီးခဲ့တဲ့သတင်းပတ်အကုန်မှာစပေါက်ကွဲခဲ့တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။တနင်္ဂနွေနေ့မှာစပေါက်ခဲ့တဲ့ဒီမိတောင်ကနေစီးဆင်းလာတဲ့ချော်ရည်ဘူးတွေဟာကိုနာနဲ့ဟီလိုမြို့တွေကိုဆက်သွယ်ပေးနေတဲ့အဝေးပြေးကားလမ်းမကြီးထိစီးဆင်းလာနေခဲ့ပါတယ်။ချော်ရည်ဘူးတွေချက်တာရင်းနေမှာအဝေးပြေးလမ်းတောင်ဘက်3မိုင်ကျော်လောက်ထိစီးဆင်းလာပြီးနောက်ထပ်သတင်းပတ်တစ်ပတ်လောက်ကြာဆက်စီးနိုင်တယ်လို့ဟာဝင်ကျွန်းမိတောင်စောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ချော်ရည်ဘူးတွေကြတာပရင်းနေမှာအဝေးပြေးလမ်းမရဲ့တောင်ဘက်3မိုင်ကျော်လောက်ထိစီးလာပြီးနောက်ထပ်သတင်းပတ်လောက်ကြောင်းစီးနိုင်တယ်လို့လည်းမိထောင်စောင့်ကြည့်အဖွဲ့တာဝန်ခံသိပ္ပံပညာရှင်ကန်ဟောကဆက်ပြောခဲ့ပါတယ်ခင
်ဗျခါတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားမှာဂျပန်တင်းကရှုံးထွက်အဆင့်တက်သွားတဲ့အတွက်ဂျပန်ပြည်သက်တွေအကြီးအကျယ်ဝန်တာနေကြပါတယ်။ဂျာတာရီနေကစပိန်နဲ့ကစားတဲ့ပွဲမှာဂျပန်က2-2နဲ့အနိုင်ရပြီးတော့ရှုံးထွက်အဆင့်တက်သွားတာပါအုပ်စုအီးတဲကစပိန်လိုအသင်းကြီးနဲ့ကန်တဲ့ပွဲမှာနိုင်မမလားဆိုပြီးတော့ဂျပန်ပရိသတ်တွေကစွင့်ခဲ့ပါတယ်။ကာတာမှာလာရောက်အားပေးနေတဲ့ဂျပန်ပရိသတ်တွေသာမကဂျပန်ကပရိသတ်တွေပါအောင်ပွဲခံနေကြပါတယ်။16အသင်းရှုံးထွက်အဆင့်မှာတော့ဂျပန်နိုင်ငံဟာခရိုအေးရှားအသင်းနဲ့ဒီဇင်ဘာ9ရက်နေ့မှာကစားမှာဖြစ်ပါတယ်ရှင
်တော့ကြာနေညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်မြသတင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါတယ်ကရင်မျိုးသားစီယုံ KNU တပ်မဟာ6နယ်မြေမှာရှိတဲ့တပ်တုခဲမိုင်းကိုဒီဇင်ဘာ1ရက်နေ့ကမြန်မာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ KNU ပူပေါင်းတပ်တွေဘက်ကလည်းဒီနေ့မှာဖျားသုံးသူဒေသကစစ်ကောင်စီအုပ်ချုပ်ရေးရှိရာစုပေါင်းရုံးကိုဘုံခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ KNU နယ်တွင်းကစီးရဲသတင်းချင်းတွေကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံးဒုပလိုင်ရခရိုင်ဖျားသုံးသူမြို့နယ်အမှတ်6တပ်ထုခဲမိုင်းတွင်းကိုစစ်ကောင်စီကဒီဇင်ဘာလ1ရက်နေ့မနေ့စောဤအချိန်မှာစလုတ်ထအချိန်အဖြစ်လေကြောင်းကနေလာရောက်ဘုံကျဲတက်ခိုက်ခဲ့ရမှာမိုင်းတွင်းမှာအလုလုကန်နေတဲ့အလုသမားတွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦများလည်းပျက်စီးသွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်ဒါဟာနိုဝင်ဘာလနဲ့ဒီဇင်ဘာလဆန်းအထိတစ်လအတွင်း၄ချိန်မြောက်ဘုံကျဲတက်ခိုက်မှုဖြစ်တယ်လို့လည်းပြောပါတယ်အမ
ှတ်6နေ့ဒီမက်တာဘာဆက်သုံးနာလောက်ဘုံနဲ့ခွဲလောက်ကျင်းအဆောက်အဦတွေပြတ်သွားတာဒီချိန်ကရတယ်အမှတ်6မိုင်မကတ်ကမဟုတ်တာအမှတ်6မိုင်ပေါ့အလုပ်သမားတွေပေါ့အလုပ်သမားတွေပေါ့အဲဒီခဲမိုင်အလုပ်သမားတွေဟိုမရှိသားတွေတော့မရှိပါဘူးဟိုအိမ်မှာအလုပ်သမားတွေပဲနေတော့အလုပ်သမားကတိတယ်လေဒါကြောင့်အဆောက်အဦဒီကောလုံးကတော့တိသွားတော့ဒါဆောက်တဲ့ချိန်ပေါ့ဆောက်တဲ့ချိန်ပေါ့တရားစီရင်အမှတ်1လို့အဲ့ဒါလည်းရက်သားတွေချိခိုက်တယ်ပေါ့ဒီကရမရှိသူတို့ကလည်းအဆောက်အဦတွေကအကုန်လုံးပြည့်စည်သွားတာပဲ။တိကျတာမချိခိုက်တာရတော့သူသိတယ်လေ။နည်းနည်းသူအမှတ်6နည်းနည်းဝေးတယ်။အဲဒါသူစိုက်ဒနာကတ်တယ်သူက။သူနှစ်ရက်တုံးရလောက်ပါ။နှစ်ရက်တုံးရလောက်ပါအမှတ်1နဲ့အမှတ်6ပါလေ
။နိုဝင်ဘာလ16ရက်နေ့ပထမအကြိမ်ဘုံကျဲတက်ခတ်ခဲ့တုန်းကတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒါဟာတရားမဝင်မိုင်းနေဖြစ်ပြီးဒီတပ်ထုမိုင်းကိုလုံခြုံရေးရတိုက်ခိုက်ခဲ့တာဆိုပြီးပြောပါတယ်အဲ့ဒီတုန်းကတော့အဲ့ဒီမှာအလုလုကန်နေတဲ့ဒ တရုတ်နိုင်ငံသား3ဦးထိမှန်သေဆုံးသွားခဲ့ပါတယ်။အခုလိုမျိုး၄ချိန်တိုက်ခိုက်မှုလုပ်ပြီးမှတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီကနေ့မှစစ်တပ်ရဲ့ပြည်သူစစ်တေထိုင်တဲ့စုပေါင်းရုံးကိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံကပြောပါတယ
်။ဒီအဖျားဆုံးမြို့တွေမှာပေါ့။ဟိုသူတို့စစ်တပ်ရဲ့စုပေါင်းရုံးကိုဘုံဘုံနဲ့မိုင်းနဲ့ခွဲစုပေါင်းရုံးဆိုတာစုပေါင်းရုံးဆိုတာရဲတို့ပြည်သူစစ်တို့ဘာလို့စစ်တပ်တွေထိုင်နေစုပေါင်းရုံးတွေလဲ။အဲဒီစုပေါင်းရုံးမိုင်းခွဲတာလေ။ချိခိုက်မှုချိခိုက်မှုတော့ဘာမှတော့တရေမရဘူးပေါ့။
ဖျားသုံးစုဒေတာက KNU ထိမ့်ချုပ်ထားတဲ့မိုင်းကွင်းတွေကိုစစ်ကောင်စီကနိုဝင်ဘာလ16ရက်နေ့ကတကြိမ်လေကြောင်းကနေတိုက်ခိုက်ခဲ့ရမှာတရုတ်နိုင်ငံသားတွေအပြင်မြန်မာလူသမားတွေလည်းထိခိုက်သေဆုံးမှုရှိခဲ့ပါတယ်။နိုဝင်ဘာလ21ရက်နေ့ကလည်းထပ်မံတိုက်ခိုက်ခဲ့တယ်လို့ဒီအပိုင်းမှာလည်းဇက်တိုက်တိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေတာကန်တွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦတွေလည်းပျက်စီးမှုတွေရှိခဲ့ပါတယ်။အဲ့ဒီနေရာကတော့ခနောက်စိမ့်နဲ့ခဲတပ်ထုများတူးဖော်နေတာဖြစ်ပြီးရခင်အစိုးရလက်ထက်ကလေးကတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတာပါ။ဒီနောက်မှာတော့စာချုပ်သက်တမ်းကုန်ဆုံးပြီး2016ခုနှစ်နောက်ပိုင်းကစပြီးသူတို့နဲ့ပူးပေါင်းလှုပ်ဆောင်တာမရှိတော့ကြောင်းစစ်ကောင်စီဘက်ကတော့ပြောပါတယ်။စစ်ကောင်စီရဲ့စူပေါင်းယုံဒီကနေ့တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။
ထိုင်းခြေဆိုင်တရင်တော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဖားကန်းဘက်မှာစစ်တပ်ကပေါ်တာဆွဲနေတဲ့အကြောင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်ဖားကန်းကနေကာမိုင်းဘက်ကိုဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းကနေလမ်းတစ်လျှောက်ကအရသာပြည်သူ50လောက်ကိုအတင်းကျပ်ခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကိုပေါ်တာအဖြစ်ခေါ်ဆောင်တာလို့ဒေသခံတချို့ကပြောတယ်လို့တချို့ကတော့ KIA နဲ့ PDF တွေကခြုံခိုတိုက်ခိုက်လာနိုင်ခြင်းမှာရသားတွေနဲ့အကာအကွယ်ယူဖို့ဖြစ်တယ်လို့ယူဆကြပါတယ်။ရန်ကုန်ကပြေးဖို့လာတဲ့ဖားကံဘကသတင်းကိုတော့ကိုငိမ့်ညန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်ကောင်စီစစ်ကြောင်းဟာနိုဝင်ဘာလ30ရက်နေ့ကဖားကံကနေဆင်းလာခဲ့ပြီးဒီဇင်ဘာလ1ရက်နေ့ကဖားကံနဲ့ကာမိုင်းအကြားနန့်ရရွာကိုရောက်ခဲ့တာပါ။ဒီစစ်ကြောင်းဟာလမ်းခရီးတစ်လျှောက်ဒေသခံပြည်သူတွေကိုပေါ်တာအဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းအကန့်ဒေတာကန်တူက VOA ကိုအခုလိုပြောပါတယ်
။ဒါနဲ့စစ်ကြောင်းကဖရတော့ရှင်းပါတယ်၊နိုင်ရတော့ရှင်းပါတယ်။အဲအဲ့ဒါပေါ်တာဆက်တော့လမ်းမဆွေးဟာလေရောနောက်အပြန်ပြန်ဒါရရလူတွေရောခေါ်သွားတယ်။တိုက်ပွဲတွေပါရတော့လောဆယ်တော့မရှိဘူးနေတယ်
။နိုင်ရရွာကိုရောက်ချိန်မှာတော့အနီးနားကျေးရွာကရဲရွာလူကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တွားရောက်ညှိနှိုင်းတာတွေရှိခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။လောလောဆယ်ဖမ်းဆီးခံရသူအယောက်50ကျော်လောက်ရှိတဲ့အကြောင်းနဲ့ဒီနေ့ကာမိုင်းကိုဆက်လက်ခေါ်ဆောင်သွားခဲ့ပြီးပြန်လွတ်မဲ့အခြေအနေကိုမသိရသေးကြောင်းအခုလိုပြောပါတယ
်။ဟုတ်ပြီ။အခုကောင်းတဲ့ကနေစဉ်းစားကြည့်ကြောင်းမင်းကြီးအပြောင်းကိုပြန်ပြောင်းမှာကွန်ပျူတာကြီးဒီလိုမျိုးမေဒီမအရမ်းမှာလာလာသူဒီလိုစားချင်ချင်လို့တော့ရှိနေခင်ဗျာ။ဒီခေါ်ဒီမှာခေါ်ရန်ကြောင်နဲ့ဒီကောင်မင်းတို့ကျွန်တော်ပြန်ထွက်သွားတော့ဒီကောင်မင်းရဲ့ပြန်ပြီးမလာကြဘူးဒီလိုဒီနေ့ကတည်းကဖြစ်ရှိဒီလိုဒီလိုပေါ်တဲ့ဒီလိုပြုထူးလို့အဲ့ကောင်ပါဒီကောင်တော့ပြန်လို့မကြည့်ဘူ
းပြီးခဲ့တဲ့အပတ်တွင်းကစစ်ကောင်စီစစ်ကြောင်းဝင်ရောက်လာတာကြောင့်ဖားကန်မျိုးနယ်အတွင်းကတောင်းကော့ကောင်ဆန်းကရင်ကြောင်စတဲ့ရွာတွေကဒေသခံတွေရာနဲ့ချီထွက်ပြေးတိမ်းရှောင်ခဲ့တာတွေရှိတယ်လို့လက်နက်ကြီးကြီးထိတာကြောင့်အရသားတွေထိခိုက်ဒဏ်ရာရတာတေဆုံးတာတွေရှိခဲ့ပါတယ်။အော်တိုဘာလအတွင်းက KIO ထိန်းချုပ်ရနယ်မြေအနံ့ပါအပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေနောက်ပိုင်းမှာစစ်ကောင်စီနဲ့ KIA အကြားစစ်ရေးတင်းမာမှုတွေပုံမှန်မြင့်တက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ KIA စစ်ရေးတင်းမာမှုတွေဖြစ်နေချိန်မှာပဲအရသားပြည်သူတွေကြားလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေလူရဲမှုတွေစတဲ့ရာဇဝတ်မှုတွေလည်းမကြာခဏဖြစ်ပွားနေပါတယ်။ဒီကနေ့မနက်ကလည်းလုံးကင်းကျေးရွာမှာရှိတဲ့ဖုံးဆိုင်တစ်ဆိုင်မှာဓမြတိုက်မှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကတ်မှာပြည်သူတွေပေါ်တာဆွဲခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြေးပို့လာတဲ့သတင်းကိုကိုငိမ့်ညံပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတော်ကလျှက်ဆင်ပြီးအခက်အခဲနဲ့ဆိုင်တဲ့သတင်းကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့လူ5000လောက်စစ်တပ်ကဒီနေအိမ်တွေကနေအတင်းကျပ်ဖယ်ရှားတဲ့သတင်းပုဒ်ကိုလည်းပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာတရားဝင်အခြေချမဟုတ်တဲ့နေရာတွေမှာနေထိုင်သူ5000ကျော်ကိုစစ်တပ်ကအင်အားသုံးဖယ်ရှားတာအိုးအိမ်တွေဖျက်ဆီးပစ်တာဟာအခြေခံအကြမ်းဆုံးလူခွင့်ရေးကိုချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။ ရန်ကုန်နဲ့မြို့ကြီးတချို့ကကျူးကျော်ရက်ကွက်တွေကိုစစ်အာဏာပိုင်တွေကဒီရပိုင်းတွေမှာဖျက်ဆီးရှင်းလင်းနေတာပါဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရန်ကုန်နဲ့မန္တလေးတွေကနေရာတချို့မှာနေထိုင်တဲ့သူတွေကိုကျူးကျော်ဆိုတဲ့အကြောင်းပြချက်နဲ့မြန်မာစစ်ကောင်စီတပ်ကနေအိမ်တွေကိုအင်အားသုံးရှင်းလင်းဖြိုပျက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးဆိုင်ရာအရာရှိတွေကဒီဇင်ဘာလ2ရက်နေ့မှာသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါဟာစစ်ကောင်စီအနေနဲ့အခြေခံအကျဆုံးလူခွင့်ရေးပြဋ္ဌာန်းချက်ကိုချိုးဖောက်မှုဖြစ်တယ်လို့ကုလလူခွင့်ရေးအရာရှိတွေကဝေဖန်တာဖြစ်ပါတယ်။ကုလရဲ့ထုတ်ပြန်ချက်ထဲမှာတော့ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ပြင်းမပင်ကျေးရွာအုပ်စုမှာရှိတဲ့မြေအေက900ကျော်ပေါ်ကကျူးကျော်အဆောက်အဦ4000ကျော်ကိုရပိုင်းအတွင်းမှာဖယ်ရှားပေးဖို့ပြီးခဲ့တဲ့နိုဝင်ဘာလတုန်းကမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ကအတိပေးထားတဲ့ကိစ္စလေးပါဝင်ပါတယ်။ဒီနေရာမှာအများစုကဆယ်စုနှစ်နဲ့ချီအခြေချနေထိုင်လာတာလို့ဆိုပါတယ်။ဖယ်ရှားခံရမယ့်အထက်မှာတော့ရက်ကွက်5ခုပါဝင်ပါတယ်။အဲ့ဒီရက်ကွက်တွေထဲမှာအခြေချနေထိုင်သူပေါင်းက1000ကျော်ရှိပါတယ်။အဲ့ဒီမှာအခြေချနေထိုင်ခဲ့သူတဦးကတော့အနီးအနားမှာရှိတဲ့ရက်ကွက်ထဲမှာပဲအများစုကပြန်ပြီးတော့မှငှားရမ်းနေထိုင်နေကြရတယ်လို့ပြောပါတယ်
။အခုကျောင်းသားတောင်းသားတွေလည်းပါတယ်။အခိုင်အမာဆောက်တဲ့ကျောင်းတွေလည်းပါတာပေါ့။အကြီးကြီးရက်ွက်နှစ်ခုကဓမ္မပါလာနဲ့ဘုံရင်းကြီးအဲရက်ွက်အကြီးနှစ်ခုပေါ့ဒီအဆင်အပြေကြောင်းကြောင်းကြောင်းနဲ့ဒီကိုရောင်းစားရောင်းစားရောင်းစားနဲ့ရက်ွက်တွေဆိုတော့ဒီကို20ကျော်ကြီးပေါ့
ပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ26ရက်နေ့ကစပြီးအဲ့ဒီရက်ွက်တွေထဲမှာရှိတဲ့နေအိမ်တချို့ကိုစတင်ရှင်းလင်းတာတွေရှိလာပြီလို့ဒေသခံပြည်သူတွေကပြောပါတယ်ရွှေပြောင်းနေထိုင်တဲ့သူတွေကိုအင်အားသုံးဖယ်ရှားတာနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာတော့နိုဝင်ဘာလ19ရက်နေ့တုန်းကရန်ကုန်မြို့မရန်ကုန်မြို့နယ်3ရပ်ကွက်မှာရှိတဲ့အင်ဂျီ100ကျော်ကလည်းကျူးကျော်ဆိုပြီးအင်အားသုံးဖယ်ရှားတဲ့ကိစ္စလည်းပါဝင်ပါတယ်။မန္တလေးမြို့မှာလည်းကျူးကျော်ရပ်ကွက်တချို့နဲ့မီးရထားတန်လန့်နဲ့မလွတ်တဲ့နေအိမ်တွေကိုစစ်ကောင်စီဘက်ကရှင်းလင်းဖြိုပျက်တာရှိပါတယ်။ပြည်သူတွေစားဝတ်နေရေးကြက်တဲနေတဲ့အချိန်မှာအခုလိုမျိုးနေအိမ်တွေဖျက်ဆီးခံရတဲ့အတွက်နေရေးထိုင်ရေးပြဿနာပါထပ်ပြီးတော့ရှိလာတယ်လို့မြို့ကန်တအူးကပြောပါတယ်။ကျူးတွေကိုရှင်းတယ်ဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြပေမဲ့တကယ်တမ်းမှာတော့လူတွေရဲ့ဘဝတစ်ခုလုံးရင်းထားရတဲ့နေရာတွေဖြစ်လို့ဒါတွေကမြန်မာနိုင်ငံရဲ့အမြင့်တွေလာတဲ့ရွှေပြောင်းနေထိုင်တဲ့ပြဿနာကိုပိုးပြီးတော့မှကြီးထွားလာနိုင်တယ်လို့ရန်ကုန်မြို့ကန်တဦးကပြောပြပါတယ
်။အများစုကတော့ရွှေပြောင်းသွားကြတာလေ။ဒါပေမဲ့သူတို့ရွှေသွားတယ်ဆိုတော့ဒီလိုမသိနိုင်ဘူး။ဒီဆက်ရဖုန်ကြောင်းကအခြားလူလက်တဲ့နေရာလား။ဘာလို့ဒီလိုတန်းနိုင်တယ်လို့ဒါအနည်းစုပေါ့တန်းနိုင်တယ်လို့နားတော့ပြေးသွားကြပါလိမ့်မယ်။လရှိရပေါ့နော်။ဒါရီယာမြန်မာတို့ဒီရှင်ဟုတ်ဒီရှင်ထားလို့ဒီလူအတန်ဝင်လာဘူးဗာနဲ့ကိုခုပြလို့မရဘူး။ကျူးနေသွား။အင်းကိုဘူးဝင်ရသေးတယ်။ဒီကြည့်ကြကြည့်ဖြစ်ဖြစ်ဘူးဝါပဲဖြစ်ဖြစ်အဲ့ဒီကျေးသွားတယ်။ဒီမိုင်းကြီးကပြဿနာရှိတယ်။ဒါရီယာပြဿနာကငိုရီယာရှိတဲ့ပြဿနာတော့ပြရှင်လို့မပြီးနိုင်တဲ့နေရာမျိုး။နောက်ကတက်ပြီးတော့အဲ့ဒါမျိုးတော့အားလည်းပြီးလို့ဖြစ်သွားရင်ကျွန်တော်ယူပြီးတော့ဘုရင်ဘာကမလုံးဆုံးများစွာနဲ့ကျန်တိုင်းရမယ်ပုံစံမျိုးဖြစ်သွားမယ
်။ပိုင်ဆိုင်မှုအထောက်အထားမရှိဘဲကျူးကျော်ဝင်ရောက်တာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုထားပေမဲ့ကာယကံရှင်တို့ကတော့ရှင်းလင်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိစောက်ထားတဲ့နေအိမ်တွေဖြစ်တယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးချိန်ကလေးကအင်ဂျေပေါင်း3,800ကျော်မိလောင်ပျက်စီးခဲ့ပြီးလူပေါင်း1,300,000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလကပြောပါတယ်။နေအိမ်တွေကိုမတရားဖျက်ဆီးပြီးတော့အတင်းအဓမ္မနှင်ထုတ်တာလူနေအိမ်ကြီးတွေကိုမိရှို့တာတွေဟာလူခွင့်ရေးကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့ကုလကပြောပါတယ်။ဒါတွေကိုစစ်အစိုးရအနေနဲ့ချက်ချင်းရပ်တန့်ရမယ်လို့လည်းကုလအရာရှိတွေကတောင်းဆိုထားပါတယ်ရှင်။
ရန်ကုန်ကဘေးပို့လာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။ခုတခါတော့မြန်မာနိုင်ငံတော်မှာမီးပြတ်လို့ဒုက္ခရောက်နေတဲ့အခြေအနေတွေကိုလည်းဆက်ပြီးကြည့်အောင်ပါ။မြန်မာနိုင်ငံအနက်မြို့အများအပြားမှာလျှက်စစ်မီးအပြည့်အဝမရတာအချိန်အကြာကြီးမီးပြတ်နေတာတွေကြောင့်စီးပွားရေးလုပ်ငန်းတွေဒုက္ခရောက်နေကြပါတယ်။ရေရှည်ဖြစ်လာရင်အသေးစားနဲ့အလက်စားလုပ်ငန်းတွေကိုထိခိုက်မယ်လို့လုပ်ငန်းရှင်တွေကတော့ပြောပါတယ်။လျှက်စစ်တအားဖြန့်ဖြူးရေးဌာနကတော့သူတို့အနေနဲ့ဓာတ်အားချွေတာဖို့အလက်ကျစနစ်ကိုစမ်းသပ်နေတာလို့ VOA ကပြောပါတယ်။ရန်ကုန်ကဖေးပို့လာတဲ့ဒီသတင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မ မြို့နယ်အများစုမှာလျှက်စစ်မှုအချိန်မှန်မလာတာပြတ်တဲ့အချိန်ကြာမျက်နှာတွေကြောင့်လုပ်ငန်းအဆင်မပြေဖြစ်ရတယ်လို့အသေးစားအလက်စားလုပ်ငန်းရှင်တွေကပြောပါရယ်စစ်ကောင်စီရဲ့လျှက်စစ်စွမ်းအားဝန်ကြီးကလာမယ့်နေရာဒီကာလမှာအချိန်ပိုင်းနဲ့လျှက်စစ်ပေးဖို့ဆောင်ရွက်ထားတယ်လို့ဒီအပိုင်းနဲ့မှပြောခဲ့ပါရယ်အာဏာသိမ်းပြီးနောက်စစ်ကောင်စီလက်ထက်အလဲကျစနစ်နဲ့လျှက်စစ်ပေးနေပေမဲ့ဒီတစ်ခါမှာတော့စိုးစိုးရွားရွားပြတ်တောက်လာတာကြောင့်လုပ်ငန်းရှင်တွေကညှိတွားနေကြတာပါလျှက်စစ်ကိုအဓိကအားထားရတဲ့တန်ပန်းတန်တကားလုပ်ငန်းရှင်တဦးကအခုလိုပြောပါရယ်
တခါကြမြင်လာတဲ့ဒီလိုလိုမြင်လာတာလုပ်ကြလို့ရတာလည်းရှိနေတယ်เนาะအဲ့တော့ညီမတို့ကဒီစက်တွေပုံနဲ့ခါကြစီသေးရာစီသေးရာလည်းတက်တော့လေဝိတ်ကြီးနားရတယ်เนาะဒီပုံမှန်မှန်လေးတွေ့ရှိရင်ညီမတို့ဒီစီသေးရာပုံလေးကြညီမတို့ပုံပြန်အခုကြောက်တဲ့တွေထားလိုက်ပြီးညီမတို့လည်းဒီကပုံပြည့်ပြန်လဲတက်သွားမှာပေါ့အဲ့တော့အများမှာကျက်ညလည်းမလာစီသေးနေတယ်ဆိုတော့ဒီကတော့မကြမတော့စစ်ကိုမဖတ်တော့ဘူးเนาะညီမကတစ်ခုတော့ရောင်းညီရတဲ့တော့စစ်ကအခုသုံးမျိုးလောက်ရောင်းတော့စစ်ကမဖတ်ဘူး
အကြောင်းမျိုးမျိုးကြောင့်လျှက်စစ်စီမံကိန်းတွေကရပ်တန့်ခဲ့ပြီးဓာတ်အားရဖို့နှောင့်နှေးခဲ့ရတယ်လို့စစ်ကောင်စီဘက်ကဒီအပိုင်းနဲ့မှာသတင်းထုတ်ပြန်ခဲ့ပါတယ်လျှက်စစ်ရဖို့ကြိုးပမ်းနေပြီးတုံးဆွဲတာတွေကိုလည်းတတ်နိုင်သမျှချွေတာဖို့လိုတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုဝင်ဘာ29ရက်ကမကွေးတိုင်းကစီးပွားရေးလုပ်ငန်းရှင်တွေကိုပြောခဲ့တာပါလျှက်စစ်တအားဖြန့်ဖြူးရေးလုပ်ငန်းကအရာရှိတဦးကတော့လက်ရှိမှာဗေမျိုးနယ်တွေကိုအချိန်ဘလောက်အထိပေးမယ်ဆိုတာစမ်းသပ်နေတယ်လို့ VOA ကပြောပါတယ်ဒီလိုစမ်းသပ်တာမှလည်းတိုင်းနဲ့ပြည်နယ်အလိုက်တစ်ခုနဲ့တစ်ခုလျှက်စစ်ရနိုင်မဲ့ပမာဏမတူညီနိုင်ဘူးလို့သူကပြောပါတယ
်လက်ရှိကတော့ကျွန်တော်ကစမ်းသပ်တဲ့ကာလပဲရှိသေးတယ်အစီအစဉ်ဆက်ပြလို့မရဘူးအဲဒီပုံနဲ့ပြီးလို့ရှိရင်ဒီလိုဟာခု၄နာရီပြည့်၄နာရီ၄နာရီပြည့်အဲ့လိုမျိုးပေါ့နော်နောက်ဆိုင်၄နာရီပြည့်၈နာရီပြည့်အဲ့လိုလေးတွေတော့လောက်နေတယ်ဗျာ၅နာရီဒီလိုချင်းအချင်းချင်းလက်တော့ဥမာစမ်းလို့ကျွန်တော်ဒီလိုဆိုတော့ဟောဒီလိုလူရည်တီးတက်လို့ချင်းတက်တာဆက်တော့ပါမှာဆိုလို့အခုချိန်မှာဆက်ပြီးတော့မောင်းပေးနေတာဒါလိုမိုးပိုင်တာလာလို့ချင်းဒီအဲ့တော့24နာရီလောက်ဆက်တော့မှာဆိုလို့အခုလိုစမ်းတက်နေတာပေါ့
ဆက်မှုဇုံတွေကိုမနက်9နာရီကနေညနေ5နာရီအထိပေးနိုင်ဘူးစမ်းသပ်နေတယ်လို့လည်းသူကပြောပါတယ်ကမ္ဘာတဝန်းကစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့သုံးသပ်တဲ့ဗြိတိန်အခြေစိုက် IHS Market ရဲ့ပုံမှန်ထုတ်ပြန်ချက်တွေမှာလည်းမြန်မာနိုင်ငံမှာလျှက်စစ်မှုပြတ်တောက်မှုတွေကြောင့်ကုန်ထုတ်လုပ်ငန်းတွေဆက်ပြီးတော့ကျဆင်းနိုင်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာမီးပြတ်ချိန်ကြာလို့စီးပွားရေးလုပ်ငန်းတွေအခက်အခဲတွေ့နေတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်ပြောပြသွားတာဖြစ်ပါတယ်ကနဒါနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲကိုကမ္ဘာတလွားကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပြီးတော့ဘောလုံးအသင်းတွေလည်းအကြိမ်နဲ့ရှင်ပြိုင်နေကြပါတယ်။ဘောလုံးပွဲတွေမှာလည်းထိုင်းသူကြီးတွေအပြင်ဤပညာအထောက်အကူနဲ့ပါဘောလုံးစီးမြင့်တွေကိုတိတိကျကျလိုက်နာဆုံးဖြတ်နိုင်ဖို့လည်းလှုံ့ဆော်နေတာပါ။အခုဘောလုံးပွဲတွေမှာကြားနေရတဲ့ VAR လို့ခေါ်တဲ့ဗီဒီယိုဤပညာထောက်ကူဒိုင်းစနစ်ဆိုတာပါပါလေ။ AFP သတင်းဆောင်ပါကိုအခြေခံပြီးတော့မအေးတနာကျော်ကပြောပြပေးထားပါတယ်ခင်ဗျာ။
ချန်ပီယံလိဘောလုံးကွင်းမှာစတင်အသုံးပြုခဲ့ပြီးတော့အခု2022ကမ္ဘာဖလားဘောလုံးပွဲမှာတုံးနေတာကလူကျင်ဘောဖြစ်မဖြစ်ဒိုင်းသူကြီးတွေဆုံးဖြတ်ရမှာဤပညာအကူအညီနဲ့ပိုတိကျအောင်ဆန်းစစ်မှုဖြစ်ပါတယ်ဘောလုံးသမားနဲ့ဘောလုံးရဲ့လှုပ်ရှားမှုကိုလိုက်ကြည့်ပြီးတူပညံ့ရဲ့အစွမ်းနဲ့ offside လူကျင်ဘောဖြစ်မဖြစ်ဒိုင်းသူကြီးကဆုံးဖြတ်နိုင်ပါတယ် VAR video ထောက်ကူဒိုင်းဆုံးဖြတ်စနစ်ကို2018 FIFA ကမ္ဘာဖလားမှာလည်းတုံးခဲ့ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုတော့ဒိုင်းသူကြီးတွေချတာပါ VAR နည်းပညာအကူအညီကိုအခြေအနေ၄မျိုးမှာတုံးပါတယ်ဂိုးဝင်မဝင်ပယ်နတီသို့မဟုတ်အနီးကပ်ပေးရင်ပယ်နတီပေးမပေးဆုံးဖြတ်ရာတွေမှာတုံးပါတယ်ထိခိုက်မှုဖြစ်ရင်နည်းပညာထောက်ကူတိုင်း VAR တိုင်းကိုကွင်းလေဒိုင်းသူကြီးကလှမ်းပြီးဒါမှမဟုတ်ရင်လည်း VAR တိုင်းကငကြက်ကနေဒိုင်းသူကြီးကိုလှမ်းပြောပြီးတော့ဗီဒီယိုပြန်ကြည့်အဆုံးဖြတ်လုပ်ဖို့ပြောပါတယ်VAR တိုင်းကကန်ထားတဲ့ဗီဒီယိုကိုပြန်ကြည့်ပြီးဘလို့အနေထားဖြစ်သွားလဲဆိုတာတိုင်းကိုလှမ်းပြန်ပြောပါရစေ။ကွင်းထဲကအတိုင်းသူကြီးကိုယ်တိုင်လည်းကွင်းပေးမှာဗီဒီယိုကိုပြန်ကြည့်လို့ရပါတယ်။နောက်ဆုံးဆုံးဖြတ်ချက်ကတော့တိုင်းသူကြီးစီကပဲလာတာပါ။2014ကစပြီးတော့ GLD ဂိုးစီးနည်းပညာကိုသုံးပြီးတော့ဂိုးဝင်မဝင်တိုင်းတွေကအဆုံးဖြတ်နိုင်ပါတယ်။ဒီနည်းပညာကတော့ကိုယ်တိုင်သားမှာဘောလုံးအရွေကိုကင်မရာကလိုက်ဆောင်ကြည့်ပြီးတော့မှတ်တမ်းတင်နေတာပါ။ဘောလုံးကဂိုးစီးကိုအပြေးဝဝင်မဝင်ဆိုတာကိုတုံခါမှုတုံပြီးတော့ဒိုင်းသူကြီးရဲ့နိုင်ရီမှာလှမ်းအချက်ပေးတာဖြစ်ပါတယ
်မိဒနာကျော်ပြောပြခဲ့တာဖြစ်ပါတယ် VOA ကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ကျိုးရုပ်ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတို့မီတာ1925နဲ့32တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတော့အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီထဲမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံးတဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့နိုမာ25ရက်နေ့ကနေဒီဇင်ဘာ10ရက်နေ့အထိအမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုကမ္ဘာတော်ကအမျိုးသမီးတွေကြိုးပမ်းနေကြတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံကအမျိုးသမီးအဖွဲ့အစည်းတွေကလည်းသူတို့ရဲ့သက်ဆိုင်ရာဒေသတွေမှာကြားမခွဲခြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေပပျောက်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြပါတယ်။ဒီနေ့မှာဘယ်လိုဆောင်ပုံမျိုးလက်ကင်ထားပြီးတော့ဘယ်လိုလှုပ်ရှားမှုတွေရှိနေပါသလဲ။အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေနဲ့ပတ်သက်လို့လူငယ်အမျိုးသမီးခေါင်းဆောင်တို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
There's a path we must choose sometime. Gotta stand up and fight sometime.
ဆရာနာရှင်တွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုမတရားပြုကျင့်မှုအိမ်တွင်းအကြမ်းဖက်မှုအပါအဝင်အမျိုးသမီးတွေပုံစံမျိုးစုံနဲ့အကြမ်းဖက်ခံရတဲ့အခြေအနေတွေဆက်ပြီးတော့ရှိနေတာဟာအပြစ်ကျူးလွန်သူတွေအပေါ်မှာထိရောက်တဲ့အရေးယူမှုတွေရှိမနေတာကြောင့်ဖြစ်တယ်လို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအထွန်းရေးမှူးနော်ဆဲဆဲကပြောပါရယ်ဒါကြောင့်မျိုးသမီးတွေအပေါ်ချမ်းဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုစာပုတ်ကိုပြည်ထောင်ကင်းလွတ်ခွင့်ရနေတဲ့အခြေအနေအဆုံးသက်ရေးကြိုးပမ်းမှုအဖြစ်အဓိကထားလှုပ်ရှားဆောင်ရွက်နေတယ်လို့နော်ဆဲဆဲကပြောပါရယ
်ဒီနှစ်ကကျွန်တော်တို့အဓိကတည်သွားတဲ့စာပုတ်ကတော့ဒီတရားမျှတမှုရရှိရေးနဲ့ဒီတာဝန်ယူမှုတာဝန်ခံမှုရရှိရေးကဒီပြည်ထောင်ကင်းလွတ်ခွင့်အဆုံးသတ်နိုင်တဲ့အစီအလာကိုရောက်ရှိနိုင်တယ်ပေါ့နော်ဆိုတော့ကျမတို့ကညီမြချင်းနဲ့လုပ်တယ်ပေါ့နော် justice accountability equal to end of end sister of impunity ပေါ့နော်ဆိုတော့ကျမတို့အဲ့ဒီဆောင်ပုံးနဲ့တော့လုပ်နေတယ်ပေါ့နော်ဆိုတော့ကျမတို့ဆက်ပြီးတော့လဲ campaign ကိုကြည်ကြည်ပြပြလုပ်သွားဖို့ရှိမယ်ပြီးလို့ရှိရင်လဲဒီကျမတို့ message တွေပေါ့နော်ဒီ survivor တွေက survivors တွေစီက message တွေကကျမတို့တကယ်အောက်ချင်မှာဒီအကြံဖက်မှုနဲ့ပတ်သက်ပြီးတော့ကုညီပံ့ပိုးနေတဲ့ကျမတို့ရဲ့ defender တွေပေါ့နော်ဒီမြို့သမီးကာကွယ်မြို့သမီးလူခွေးကာကွယ်ဆောက်ရှောက်သူတွေရဲ့အတန်တွေရောပြီးလို့ရှိရင်လည်းအနေနဲ့ရမှာရှိနေတဲ့မြို့သမီးကောင်းဆောင်တွေရဲ့အတန်ကိုကျမတို့တစ်နေ့တစ်နေ့ပေါ့နော်ဒီ message တွေပေးဖို့ကျမတို့ social media မှာတင်သွားတာတွေရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ဒီထူးထူးပြည့် sexual violence နဲ့ပတ်သက်တာရော GBV နဲ့ပတ်သက်တာပေါ့နော်ဒီ2021ကနေ2022ဒီနှစ်စာအတွက်ပေါ့နော်ကျမတို့စီရီခန်းစာတစ်ခုကိုလည်းပြည့်စည်နေတယ်ပေါ့နော
်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ပြည်တွင်းပြည်ပအမျိုးသမီးအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးဖဲချိုးပြူလှုပ်ရှားမှုအပါအဝင်အမျိုးသမီးတွေရဲ့အတန်တွေကိုဖော်ထုတ်နိုင်မဲ့လှုပ်ရှားမှုတွေကြားမှာကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့လည်းနော်ဆဲဆဲကပြောပါရယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းထိုက်ပွဲတွေနေရာနှံ့ပြင်းထန်လာနေတဲ့ကရင်ပြည်ခေါ်ကြားပြည်နယ်ဘက်မှာလည်းအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေစုပေါင်းပြီး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါရယ်အရင်တုန်းကလိုမြို့တွေရွာတွေမှာလှုပ်လှက်လက်လက်လှုပ်ရှားဆောင်ရွက်နိုင်တဲ့အခြေအနေမျိုးမရှိပေမဲ့လို့ရတဲ့နီးလန်းတဲ့လှုပ်ရှားမှုတွေကိုတော့အဆက်မပြတ်လှုပ်ဆောင်နေတဲ့အကြောင်း KND အမျိုးသမီးအစည်းအရုံးအတွင်းရေးမှူးနဲ့မော်ဖရီးမြာကပြောပါရယ်
ရခိုင်နိုင်ငံရေကောင်းတော့ဆိုလို့ရှိရင်တော့ကျမတို့မြို့နယ်အလိုက်လုပ်ပြီးတော့မှလူထုတွေတစုတစည်းထဲနေပေါ့နော်ဟိုကုစလဲတွေ၄၅ရာတထောင်အဲ့လိုဖိတ်ပြီးတော့မှကျမတို့ကပညာပေးလေးရှိကြတယ်ဒါပေမဲ့ဒီနေ့မှခါကြတော့တရားနိုင်ငံရေးရဲ့အခြေအနေလည်းမကောင်းတော့ကျမတို့တော်တော်များများကစိတ်ရှောင်စကားတွေမှာပဲဟိုအခါနာကြီးချုပ်ရဲ့ပညာပေးတွေတတ်လို့ဆော့ဖြစ်တယ်ပေါ့နော်ဆိုတော့အဥပမာဒီခေနဘလူလိုမျိုးဆိုလို့ရှိရင်တော့ဒီနေ့မှကလိုက်ကိုရေဒီမော့ဆူပူဆူအရှိချမ်းအပြလို့ရှိရဒီရှတ်တော့မှာပေါ့နော်အဲ့ဒီစိတ်ချောက်စကားတွေကိုလူဦးရေတော်တော်များများနဲ့ကျမတို့ကသွားလို့ဖြစ်တာရှိတယ်ပေါ့နော်ဆိုတော့အဓိကကကျမတို့ဒီပေးတဲ့ရွယ်ချက်ဆိုလို့ရှိရင်တော့အခုဆိုလို့ရှိရအာဒီခုနောက်ပိုင်းမှာကပို့ပြီးတော့မှဟိုအတွေ့အကြံဖက်မှုတွေကပိုများလာတာရှိတယ်လို့တစ်ဖက်မှာဆိုလို့ရှိရလဲဟိုတိုင်ကြားတဲ့ဟိုနေရာတွေလည်းမရှိဘူးအဲ Greenie ပြည်မှာလည်းတည်တဲ့အတိုင်းပဲအနာသိပ်ပြီးနောက်ပိုင်းမှာကဟိုဒါကအားလုံးတရားဥပဒေစမှုရေးပြည့်ပြည့်သွားတယ်ဆိုတော့ကျမတို့ရဲ့ control area မှာပဲရှိတဲ့တရားဥပဒေနဲ့ကျမတို့ကတိုင်ကြတာမျိုးတွေ၊ကိုက်တွေဖြည့်ရှေးတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေဖြည့်ရှေးပေးတဲ့နေရာမှာဆိုလို့ရှိရင်လည်းတကယ်တရားမျှတမှုရှိနိုင်ဖို့အတွက်လည်းကျမတို့တွေကထားပြီးတော့မှဝိုင်းဝို့ဖိအားပေးတာတွေလည်းပါတယ်လို့အမျိုးသမီးတွေကလည်းသူတို့ရဲ့အခွင့်အရေးသူတို့ရဲ့ရပ်ပိုင်ခွင့်တွေသူတို့ဘယ်လိုကာကွယ်ရမလဲဆိုတဲ့ဟာမျိုးတွေကြည်ကြည်ပြပြတည်နိုင်ဖို့အတွက်ကျမတို့ကပညာပေးတာတွေလည်းပါတယ်ပေါ့နော်ဆိုတော့တချို့ဆိုလို့ရှိရင်လည်းအခုတန်တဲ့ပြည်နောက်ပိုင်းမှာကကျမတို့အမျိုးသမီးကလေးတွေကတော်တော်လေးနဲ့စိတ်တိုင်ရရကြတယ်ပေါ့နော်ဆိုတော့ဒီအမျိုးသမီးတွေကလေးတွေအတွက်စိတ်ဓာတ်မြင့်တည်ရေးစီစီတွေကျမတို့လုပ်ပေးတယ်အကစားစီစီပြပွဲစီစီတွေလုပ်ပေးတယ်တစ်ဖက်မှာဆိုလို့ရှိရင်လည်းအဂေးလေးတွေဆော့ပေးတာမျိုးပြီးလို့ရှိရင်ခဏမှာဆိုလို့ရှိရင်လည်းဟိုအဆူအကားတွေပေါ့နော်အဲ့လိုမျိုးတွေကျမတို့ဖန်တီးပေးတာမျိုးတွေလည်းရှိတယ်ပြီးကျမတို့ကပေးချင်တဲ့ message ကိုလည်းကျမတို့ထည့်တာမျိုးတွေလည်းရှိပါတယ်ပေါ့နော်ဟုတ်
စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းပြည်တွင်းမှာနေရဲဆွန်ခွာထွက်ပြေးနေကြတဲ့သူတွေနေဆက်ဖြဲ့ကျော်ထွက်ပြေးကြတဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့အိန္ဒိယမြန်မာနေဆက်မှာလည်းအမျိုးသမီးတွေအပေါ်အစံဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါတယ်။လက်တလောအချိန်မှာတော့တရားမျှတမှုရှာဖွေဖို့ထက်ဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကိုလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အမျိုးသမီးတွေအချင်းချင်းဖေးမှအကူအညီပြီးစိတ်ခွန်အားပေးနိုင်ဖို့အတွက်အဓိကဦးစားပေးလုပ်နေရတဲ့အခြေအနေဖြစ်နေတယ်လို့အိန္ဒိယမြန်မာနေဆက်အခြေစိုက်ကူကီမျိုးသမီးအဖွဲ့ကမပွိုင်သူကပြောပါတယ်
။နေရဆုံးခွာထပ်ပြေးလာတဲ့ဒုက္ခတွေတွေရှိတယ်။စီရမ်လုတ်တဲ့သူရဲ့ကောင်းတွေလည်းရှိတယ်။အော်ပေါ့နော်ဒီဖက်ချမ်းမှာဒါပေမဲ့ကျမတို့ဒီဖက်ချမ်းမှာက illegally နဲ့နေရတယ်။ဒီအိန္ဒိယဆိုရကပြည်ဝင်ထိုင်ခွင့်ပြုထားတာမဟုတ်ဘူး။ဆိုတော့ကျမတို့မြန်မာနိုင်ငံကအမျိုးသမီးထုတွေကငကိုရဲဟိုကဒီစစ်ကြောက်ပြေးလာတဲ့အချိန်မှာအိန္ဒိယချမ်းဖတ်မှုကကျမတို့ကဘယ်နေရာမှာဆိုအိန္ဒိယချမ်းဖတ်မှုဖြစ်တယ်။အိန္ဒိယချမ်းဖတ်မှုအနေရာဒီတော့မရွေးဘူး။ဒီမှာလည်းတရားမဝင်ပုံစံနဲ့နေရတဲ့ခါတွေမှာလည်းပုံပြီးခံရတယ်။နောက်ပြီးတော့နေရာဒေသအစင်းဖြစ်တယ်။အမျိုးသမီးထုတော်တော်များများကငကိုကလေးကကိုယ့်ရဲ့ကိုယ်ရောင်မှာဖြစ်နေတောင်မှအိမ်တွင်းကြံဖက်မှုတွေခံနေရအောင်ကျွန်တော်တို့အမျိုးသမီးတွေမှာပြောရဲဘူး။အဲ့လိုမျိုးပုံစံဖြစ်နေတော့ဒီအချိန်မှာကျွန်တော်တို့ကူကီအမျိုးသမီးဖက်ကနေမှဒီလိုမျိုးခက်ခဲဒုက္ခတွေရောက်နေတဲ့အမျိုးသမီးတွေကိုကူညီနေတဲ့အလုပ်တွေလုပ်နေတယ်ဆိုတဲ့ဟာကိုလည်းသူတို့တွေကိုကျွန်တော်တို့ပြောပြတယ်ပြီးလို့ရှင်ဒီ16ရက်ပါလှူရှားမှုရဲ့အကြောင်းတို့တစ်ဖြစ်နိုမာ25ရက်နေ့ဆိုလို့ရှင်တကဘာလုံးတနင်္ဂနွေလုံးဝအကျင်းပတဲ့ဒါအမျိုးသမီးတွေပေါ်နဲ့မင်းကလေးငယ်များပေါ်ကြံဖတ်မှုတွေပပျောက်ရေးနေဖြစ်တယ်ဆိုတဲ့ကိစ္စတွေကိုပိုတိသွားဖို့ပေါ့ကျမတို့ဒီအကြံဖတ်မှုခံရတယ်ဆိုလို့ရှင်ပြေငုံနှုတ်ပိတ်မနေရောက်ဒုက္ခတွေနေနဲ့ဒီဖက်မှာထွက်ပြေးလာတယ်ဆိုပေမဲ့လည်းစိတ်တက်မကြဖို့စိတ်အားမငယ်ဖို့နောက်ပြီးတော့ကိုခံရတယ်ဆိုရင်ပြေငုံနှုတ်ပိတ်မနေပါနဲ့ကျမတို့ဆက်တွေ့ပါဆိုမှအဓိကတော့အဲ့ဒီဟာတော့ကျွန်တော်တို့တော့ပြောပြတာပေါ့နော်။ကြံတဲ့ဒီဘယ်လိုပြောမလဲတရားမျှတမှုတွေရဖို့ပါဖို့ညာဖို့ကတော့ဒီအချိန်မှာကျွန်တော်တို့စဉ်းလဲမစဉ်းစားမျော်လဲမမျော်တော့ဘူး။ဒီအချိန်မှာလုံးဝမဖြစ်နိုင်ဘူးဆိုတော့ဒီမျိုးသမီးတွေကိုတော့ကျွန်တော်တို့ကကူညီပြီးမှခေးမရမယ်။နိုင်တဲ့ဖက်ကနေကျွန်တော်တို့မျိုးသမီးဒီမျိုးသမီးဖက်ကကူညီပေးနေတာပေါ့နော်
။အလားတူကချင်းပြည်နယ်ဘက်မှာလည်းဆရာနာသိမ့်မှုနောက်ပိုင်းလက်နက်ကန်ပြပခါတွေနဲ့လုံခြုံရေးစွန့်ရရတဲ့အခြေအနေတွေရှိနေတဲ့ကြားမှာကိုပဲအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုတော့ဒီနှစ်မှာလည်းဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ကချင်အမျိုးသမီးအစည်းအရုံးပြောခွင့်ရမိုးနေလီကပြောပါတယ်
။ကျမတို့ဒီစစ်အာဏာမသိမ်းခင်အရှိတ်ပိုင်းမှာပြီးလို့ရှိရင်ဒီကိုဗစ်တွေမဖြစ်ခင်မှာပေါ့လေနော်။ဆိုလို့ရှိရင်ကျမတို့ကချင်ဒေသမှာဒီ16ရက်တာကမ်ပိန်းစီပေါ့ကျမတို့ဒီဖေးကျူးအဖြူလေးတွေဖေးကျူးဖြူကမ်ပိန်းဆိုတော့ကျမတို့လုပ်တာတွေရှိပါတယ်။ဒီဖေးကျူးဖြူဆိုတော့နိုင်ငံတကာနိုင်ငံပေါင်းများစွာမှာလုပ်တဲ့လှုပ်ရှားမှုတစ်ရက်ပေါ့လေနော်အားလုံးအတူတကွတက်ညီလက်ညီနဲ့လုပ်တဲ့ကမ်ပိန်းတစ်ခုဖြစ်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီဖေးကျူးဖြူရတက်ဆင်ခြင်းအဖြစ် ဒီလိုမျိုးမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ဖို့အတွက်ကိုကိုတိုင်ပါဝင်ပြီးတော့လှုပ်ဆောင်မယ်ကိုကိုနိုင်လဲဒီအကြမ်းဖက်မှုတွေကိုပပျောက်အောင်တမကအကြမ်းဖက်မှုမလုပ်ဘူးဆိုတဲ့ဂတိကဝတ်ပေါ့လေနော်ဒါတွေကိုကျမတို့ဒီလှုပ်ဆောင်တဲ့ဒီတငယ်ရတစ်ခုအနေနဲ့လှုပ်ဆောင်နေတစ်ဖက်မှာလည်းကျမတို့ကဒီအမြင်ဖွင့်တင်တန်းနေပေါ့နော်လှုပ်ဆောင်နေပြီးလို့ရှိရင်လက်ကမ်းစာဆောင်တွေဝေမျှတယ်အထူးသဖြင့်ကျမတို့ကဒီဒီကချင်လူမြောက်နေမြေမှာကျမတို့လှုပ်ရှားတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီအမျိုးသမီးတွေပေါ့ပို့ပြီးတော့ဒီအကြမ်းမှုပပအောင်လှုပ်ဆောင်လာဖို့အတွက်ရေဒီ move policy တွေချမှတ်လာဖို့အတွက်ဘက်ပေါင်းစုံကနေကျမတို့လှုပ်ဆောင်တာတွေရှိပါတယ်ဒီနောက်ပိုင်းမှာတော့ဒီလုံခြုံရေးအရာရောသွားလာဖို့အတွက်အခက်အခဲတွေအတားအဆီးတွေအများကြီးကြောင့်ကျမတို့ကဒီလောက်ထိကြေကြေပြင်းပြင်းမလုပ်နိုင်တဲ့အခြေအနေပေါ့လေနော်ဒီ statement တွေပြီးလို့ရှိရင်အချင်းချင်းဒါတည်င်းဖလေတာဒီလောက်ပဲကျမတို့ကလုပ်နိုင်တာတွေရှိပါတယ်ခု
ဆရာနာသိမှုနောက်ပိုင်းနိုင်ငံရေးဖိနှိပ်မှုတွေလက်နက်ကင်ပြိပက္ခတွေကြောင့်ပြည်တွင်းမှာနေရစွန့်ခွာထွက်ပြေးနေကြတဲ့သူတွေပြည်ပနိုင်ငံတွေကိုထွက်ပြေးနေရတဲ့သူတွေမြန်မာနိုင်ငံအနှံ့သိမ်းတဲ့ခြေရှိနေတဲ့အထက်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအများအပြားပါဝင်ပြီးတော့စစ်ဘေးဒုက္ခတွေနဲ့အတူလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုအမျိုးသမီးတွေပိုပြီးကြုံတွေ့လာနေရတယ်လို့လည်းဒီမျိုးသမီးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်။ဘယ်လိုအကြမ်းဖက်မှုပုံစံမျိုးတွေကိုအဓိကကြုံတွေ့ကြရပြီးတော့ဓာတ်ရုပ်ကိုရပ်တန့်မှုတွေဘလောက်တိအရေးကြီးနေပါလဲ။တရားမျှတမှုနဲ့တာဝန်ခံမှုရှိဖို့ပြည်ထောင်ကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေအဆုံးသတ်ဖို့ဆိုတဲ့ဆောင်ပုံနဲ့16ရက်တာလှုပ်ရှားမှုဒီလိုအချိန်မှာဘာကြောင့်ပို့ပြီးတော့အရေးကြီးနေတယ်လဲဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ပြောရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမခင်ကျူထူပါရှင်
ဘာစင်မျိုးသမီးကန္နာကိုမခင်ပြည်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်သုဒ္ဓဆုံလင်အမေရိကန်တခွင်အစည်းအဝေးမှာတော့ဆရာအောင်ဘွဲ့နဲ့ PhD နှစ်ဘွဲ့လုံးအတွက် Virginia Commonwealth တက္ကသိုလ်မှာပညာသင်ကြားနေတဲ့မယူပါမျိုးယူပါအောင်မျိုးအကြောင်းတင်ပြပေးမှာဖြစ်ပါတယ်ဆေးလေးတောက်ရကနေအဆုတ်ထိခိုက်မှုဒဏ်ကိုကုသနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးတော့သူတေသနာလုပ်နေတဲ့မယူပါအောင်မျိုးဟာရှင်းနစ်စာပညာတော်တင်စုအပြည့်အဝရရှိထားသူဖြစ်ပါတယ်ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ဒီပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထက်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါ။ဟိုကပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်။အဲ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်။ပြီးတော့အဲ undergraduate 6 နှစ်နဲ့ပြီးတဲ့ချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟို MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်စေချောင်းလိုင်းနဲ့ PhD ဘက်က research scientist line ပေါင်းထားတဲ့၈နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခု၈နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေးလာပြင်မာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပြီးပြီးချင်းက specialty ကျောင်းပြီးမှ specialty ရွေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါလေအဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစိတ်ယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house ဗမာစေချောင်းနဲ့equivalent ဆိုရင် house center ပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာဆေးလေးတောက်တဲ့အချိန်ကြရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နည်းလမ်းအသစ်တွေရှာဖွေတဲ့အတွက်သူတေသနာလုပ်ပါတယ
်အမေရိကန်ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာတော်သင်စုအပြည့်ပေးပါတယ
်ယူပါဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ၄နှစ်အတွင်းမှာတော်တော်စူးစမ်းယူပြီးတော့စေချောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့စေချောင်းဝင်တဲ့အချိန်မှာဒီချောင်းကယူပါကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးတာပေါ့เนาะ၈နှစ်စလုံးအကုန်လုံး
အဲ့ဒီတူအဲ့ဒီစေးအဲ့ဒီကြောင်းလာကားတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပါကိုနှစ်တိုင်းနှစ်တိုင်းစတိုက်ပန်ပေးတာပေါ့နော်နေစရိတ်စားစရိတ်ပေါ့စတိုက်ပန်ကအ
လုံးမလောက်ရ
အလုံးတနစ်ကိုတနစ်ကို3000ဆိုရင်10000ဆိုရင်2000-4000ဒါပေမဲ့အဲ့ဒါကစားစရိတ်နေစရိတ်ပဲရှိသေးတယ်ကြွာtuition အဲ့ဒီကျောင်းစရိတ်မပါသေးဘူးပေါ့နော်အလုံးပေါင်း5000လောက် estimate 5000လောက်ပေါ့နော
်ပညာတော်သင်စုရဖို့ဆိုရင်ကျောင်းစာတစ်ခုတည်းမဟုတ်ပဲအဖက်ဖက်ကပြင်ဆင်ဖို့လဲလိုတာပ
ါပညာတော်သင်စုเนี่ยပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့ကျောင်းนี่ကသူတို့อ่ะဘလို့ရွေးချယ်တာလဲဆိုတာမပြောပြမိမယ်ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်အကူပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်နဲ့ပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စီကံစီယုံအတွေ့အကြုံသူတည်သနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရဟိတလုပ်ငန်းကြီးပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့ချိန်ကြာရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပုံပြရပါပေါ့နော်
ဘက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါရစေ
research နဲ့ပတ်သက်ပြီးတော့အာယူပါက undergraduate အဲ့ဒီ၄နှစ်တက်တုံးကဒုတိယနှစ်ကနေစပြီးတော့စတုတ္ထနှစ်ပေါ့နော်အဲ့ဒီ၂နှစ်လောက်အတွက်အဲ့ဒီ DV ဒီကျောင်းမှာပဲ neuroscience research လုပ်ခဲ့ပါတယ်အဲ့ဒီအတွေ့အကြုံရှိရပေါ့နော်ပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်နော်ပါဟီတာနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်တက်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။ဆေးချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြည်ရင်လည်းကိုဘကနေစိတ်ဝင်စားလာတာပေါ့အဖိုးကစေကန်းသွားရင်လိုက်သွားတာဒီတိုင်းဟိုကြည်ဒီကြည်အဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့ချိန်ကြာရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော
်ကြောင်းမပြီးခင်ကတည်းကကိုယ့်ရဲ့သူရေသနာလှုပ်ထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလဲသူကအခုလိုပြောပါတယ
်ဟုတ်research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းဆို UP တို့ conference တွေ bari တောပြတာပေါ့နော်အဲ့တော့ဒီနှစ်က San Francisco မှာ conference ကိုတောပြပါတယ်ဟိုဟာ San Francisco မှာ UP လုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ bari ရှာတွေ့တယ်လေဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေတာလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်း UPA ကပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအစုံနဲ့ပတ်သက်ပြီးတော့စိတ်လေးတောင်းရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘယ်လိုဟိုဟာကုသနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်။
ကျောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလုပ်လို့ရတာလဲဆိုတော့တက်နိုင်ရင်တလောက်အင်္ဂလိပ်စာကိုစောစောစီးစီးသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေ၌ရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့
သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီအမေရိကန်လာပြီးကျောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော
်ကိုအောင် season တင်ဆက်တဲ့သုဒ္ဓဆောင်နဲ့ American တကွယ် season ကိုနောက်ဆက်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့တောက်ကြနေညာရင်တင်ဆက်ပေးနေကြသိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးမှာပါကျမရေးလိုက်စားသူတွေကြားရေပန်းစားလာတဲ့ probiotic အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်ခင်ဗျာ
ပရိုဘိုင်ယိုတစ်ဆိုတာဘာပါလဲသူ့ကိုဘယ်သူကရှာဖွေတွေ့ခဲ့တယ်သူ့ကိုစားသွင်းဘာအကျိုးရှိတယ်ဆိုးကျိုးတွေရောရှိနိုင်သလားဆိုတာတွေကိုဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးမှာပ
ါ Probiotic ဆိုတော့ဖြစ်လာတော့2010ခုနှစ်လောလောဆယ်မှာ Probiotic ဆိုတဲ့နာမည်ကိုသုံးခဲ့တယ်သို့တော့ Probiotic ကိုဆက်ပြီးတော့တွေ့တာ1905ခုနှစ်လောက်တည်းကတွေ့ခဲ့တာ Bulgaria ပညာရှင်ဒီကနေဆက်ပြီးတော့တွေ့တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူနာမည်ကတော့ Stephen Grigoroff ဆိုတဲ့လူပဲ။သူကဘူဂေးရီးယားသမားတော်ကြီးတဲ့ဖြစ်တယ်။ Microbiologist ဖြစ်တာပေါ့။ Probiotic bacteria တွေဟာအကျိုးပြုတယ်ဆိုတော့သူကစတင်တော့ခွဲခြားဖော်ထုတ်လိုက်တယ်။သူတွေ့တဲ့ဟာကိုနောက်ပိုင်းမှာလူတွေပိုသိထင်ရှားလာတာတော့ Russia Nobel ဆုရတဲ့ပညာရှင် Ali Mashnikov ဆိုတဲ့သူကပိုခေါ်ထုတ်လာတယ်လို့ကျွန်တော်ပြောလို့ရတယ်။သူဖော်ထုတ်လာတဲ့အတွက်ဒီအကြောင်းတွေကိုလူတွေပို့တော့နားလည်တဲ့သဘောပေါက်လာတယ်။သူဖော်ထုတ်တာအဓိကတော့ဒုက္ခလို့ခေါ်တဲ့ဒိန်းချစ်တွေစားတုံးတဲ့အခါမှာလူတွေကကျန်းမာရေးအမှန်တန်ကောင်းလာတယ်ဆိုတာတွေ့ရတယ်။ဒီဘူဂေးရီးယားနဲ့ရုရှားရဲ့လူမျိုးတွေကအသက်ရှည်တယ်ကျန်းမာတယ်ဆိုတာအဲ့ဒီဒိန်းချစ်လို့ကျွန်တော်ပုံမှာခေါ်တယ်။သူတို့ကလည်း fermented milk ပေါ့။နောင်းလို့အချင်းဖောက်ထားတယ်။အဲ့ဒီဟာကိုသူတို့ကစားကြတယ်။သူတို့ဒီမှာအစားအသောက်ကဒီ note မျိုးပဲအဓိကထားစားတယ်အဲ့မှာ danger တွေဒီ danger တွေပေါ့ cheese တွေပေါ့ဒါစားတယ်အဲ့လူတွေကပုံလားအသက်ရှည်တယ်ဆိုတော့ယုံကြည်လာတဲ့အတွက်ဒီ probiotic ကိုနောက်ပိုင်းမှာအလေးပိုထားလာကြတယ်လူဒါကိုသိလာတဲ့ဆေးဥပဒေသဏ္ဍာန်ပညာရှင်တွေက probiotic ဆိုတော့ဆေးကိုထုတ်ရောင်းလာကြတယ်အဲ့ဒီဟာခက်စားလာတာ20ကျော်လောက်ပဲရှိပါသေးတယ
် probiotic ဆိုတာအသက်ရှင်သန်နေတယ်ဘက်တီးရီးယားတို့ဗိုင်းရပ်စ်တို့လို့မိုက်ခရိုအော်ဂနိဇမ်အနုဇီဝရုပ်ကလေးတွေဖြစ်ပြီးတင့်တော်တဲ့ပမာဏရှိနေသူတို့ပြီးခိုးနေတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးကိုအကျိုးပြုတယ်လို့2024မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကအဓိပ္ပာယ်ဖွင့်ဆိုထားပါတယ
်ပရိုဘိုင်တစ်ဆိုတာအသက်ရှင်နေတဲ့ဘက်တီးရီးယား Black ဘက်တီးရီးယားအဲ့တော့လူတွေကိုချွေးလိုက်တော့လူတွေကကျန်းမာရေးကိုတက်လာအဲ့ဒီကျန်းမာရေးတိုးတက်လာတဲ့ bacteria တွေကိုထုတ်ပြီးတော့ဆေးလုံးအနေနဲ့ရောင်းချ probiotic ဆိုတော့အမျိုးစုံဖြစ်လာတယ် probiotic အလုံး100လောက်ကိုဒေါ်လာ20နဲ့လည်းရောင်းတယ်ဒေါ်လာ400လောက်ထိကိုရောင်းရတယ်မျိုးစားဝတ်တည်တော့အဲ့တော့မျိုးစားဝတ်တည်တဲ့ဆို probiotic bacteria တွေကိုသူတို့သူပြေသနာလို့တော့ခွဲထုတ်တော့အကောင်းဆုံး bacteria တွေကိုစုလိုက်ဆိုလည်းတော့ billion of bacteria ပေါ့ဒီပုံမှာဒီမှာစားသုံးနေတဲ့ bacteria ပေါ့လေတချို့ဆေးဆိုင်မှာဝယ်လို့ရတဲ့ bacteria အဲ့ probiotic ကဘလောက်ပါလဲဆိုရင် bacteria ပေါ့တော့100 billion ဆောက်ပါတယ်လို့ပြောတာပါတယ်ဟောသာမန်အဖြစ် 80 billion ဆောက်တဲ့ရှိပါတယ
် probiotic ကိုစားသုံးတာဟာကျန်းမာရေးအတွက်ဘာအကျိုးရှိစေပါသလဲ
ကောင်းကျိုးလေးပြောရတော့ကျွန်တော်တို့ပုံမှာပြောနေ gastric ပေါ့အစာအိမ်ရောဂါဒါကိုတတ်တာစီတော့အမှန်ပဲပိုက်ထမှာ balance လို့ဖြစ်ပါလေ bacteria တွေ balance ဖြစ်တော့ပိုင်းနာတွေကိုတက်တာအောင်သူလုပ်ပေးတဲ့ bacteria တွေပေါ့တဲ့အတွက်ဒါကလက်တွေ့ခံစားရတယ်လို့ဆိုပါတယ်ကိုခံအားကောင်းလာတဲ့အတွက်လည်းတော်တော်အေးအေးမိတာချောင်းဆိုးတာတွေမရှိတော့ဘူးလို့ဆိုကြတယ်တခြားယောဂါတွေကတော့အမျိုးစုံပေါ့ဗျာပျောက်တယ်ဗာညာလို့ပြောပေမဲ့တကယ်တကယ်တော့သူကဒီယောဂါတွေပျောက်တာမပျောက်တာကိုလက်တွေ့မဆန်းတတ်နိုင်ဘူးဆေးတွေကိုလည်းအဲ့ဒီလက်တွေ့မဆန်းတတ်နိုင်ဘဲနဲ့တားတဲ့အတွက်အမေရိကန်လိုမျိုးနိုင်ငံကဆိုရင်ဒီကြောညာတာကိုမှားရွေးစွာကြောညာရင်တော့သူတို့တန်ဝေရိုက်တယ်လေ။နိုဝဲနဲ့ဖြစ်ကဆိုသူတို့အဲ့လိုမျိုးကြောညာတဲ့အတွက်ဒေါ်လာ20 million ကျော်တန်တက်တာကိုလည်းတွေ့ရတယ်။အဲ့တော့ဆေးတွေကိုကျွန်တော်ဒီမှာတော့အပါကောင်းတယ်ညာကောင်းတယ်ကြိုက်တယ်လို့ပြောလို့ရပြီမဲ့နိုင်ငံတော်တော်များများမှာတော့ regulation တွေရှိတယ်မသေးကြဘူး approve မလုပ်ထားဘူးလူတွေကလက်မခံနိုင်ဘူးဆိုရင်ကြော်ညာခွင့်မရှိဘူးကိုပြောချင်တာပြောလို့မရဘူး
probiotic အတွက်ဓာတုဗေဒသဘောအရသူက ဘလို့အလုပ်လုပ်တာပါလဲလူအတွက်ဆိုးကျိုးရောဖြစ်စေနိုင်ပါသလား
ဘက်တီးရီးယားတွေတဲမှာလဲအကောင်းဘက်တီးရီးယားရှိတယ်လို့အဆိုးဘက်တီးရီးယားတွေလည်းရှိပါတယ်အဆိုးဘက်တီးရီးယားဘိုက်ထမှာဆိုရင်အတူတူအသက်ကြီးလာတဲ့ကြားလာရင်အဲ့ဒီတချို့ဘက်တီးရီးယားတွေကဘိုက်ထမှာနေပြီးတော့လူတွေရဲ့အစာခြေတဲ့ဓာတ်ကြောင်တွေကိုဖြိုဖျက်သွားလိုက်တယ်လို့ဖြစ်နေတယ်အဲ့တော့အစာမချေဘူးပေါ့auto intoxication ဆိုတော့ဥမကြီးမှာရောဂါတွေဖြစ်တယ်ဆိုတာတွေ့ရတယ်။ဘိုက်ချက်မှာအစာဟောင်းနေအများကြီးကျန်တော့တစ်ဖြည်းတစ်ဖြည်းနဲ့အဲ့ဒီမကောင်းတဲ့ဘက်တီးရီးယားတွေပေါက်ဖွားလာတယ်။အဲ့ဒီပေါက်ဖွားလာတဲ့အခါမှာသူတို့ကကျွန်တော်ဓာတုပိဒအနေနဲ့ပြောရရင် phenol လို့ indol လို့ ammonia လို့အဲ့လိုတွေပါလာတယ်။အဲ့တော့ protein တွေကိုအစာမချေတော့ဘူး။အဲ့တော့အစာချေလိုက်လည်းသူကမကောင်းတဲ့ဟာတွေဖြစ်သွားတယ်ပေါ့။ပရိုတင်းကိုကျွန်တော်တို့အစာမှားတော့ခြေလိုက်ရင်ဒီကောင်လေးကအမလောကပျက်စီးပုတ်သွိုးတဲ့အရာတွေဖြစ်လာတယ်။ခုနကျွန်တော်ပြောတဲ့ Nobel Solution Version Nikoff ကတော့ဒါကတော့အကောင်းဆုံးက Milk Fermentation ဘာလို့အချင်းဖောက်ထားတဲ့ဟာလဲအကောင်းဆုံးဆိုတော့ပြောပါတယ်။သူကအဲ့လိုလေးလာတော့ဒင်ဂျင်လိုမျိုးစပြီးတော့သူကပေးလိုက်အများကြီးတက်တာပါလေ။ဒါကြောင့်ဒီဇုံလောက်တဲ့ probiotic ကိုစားသုံးလိုက်ရင်တစ်ဖြည်းဖြည်းနဲ့ဒီ bacteria တွေကအစာအိမ်ထဲမှာတောက်သွားမယ်အဲ့ဒီအစာအိမ်ထဲမှာသူကတစ်ဖြည်းပေါက်ခွာလာနောက်ထပ်ပေါက်ခွာလာပေါ့ပေါက်ခွာလာတော့အမှန်တန်ကောင်းလာတဲ့အခြေအနေဖြစ်လာတယ်ဒါကြောင့်ဒီနောက်ပိုင်းမှာလူတွေကဘိုက်ထဲမှာ Bulgarian Basilia ဆိုပေါ့ Bulgaria ကလာတဲ့ bacteria တွေအများကြီးရောက်လာပြီးဆိုရင်တော့အဆင်ပြေတယ်ဆိုတော့ပြင်သစ်ကပြောလာတာရှိပါတယ်ဒီ bacteria တွေထည့်ပေးတဲ့ဟာမှာအကောင်းကြီးပဲလို့မြင်လို့တော့မရဘူးပေါ့အဆိုးတွေလည်းနည်းနည်းတော့ရှိပါတယ်အလို့ရှိကလေးတွေနှိုးကြိုတိုက်ကျွေးနေတဲ့ကလေးတွေမှာဒုက္ခရောက်တာရှိတယ်။တချို့ကိုခန့်အားအယံနေတဲ့လူကြတော့လည်းအဆင်မပြေတာတွေ့ရတယ်။ဘက်တီးရီးယားတွေမှာသိုးတာ E. coli bacteria တွေပါတယ်။ E. coli bacteria တွေဒီ strain တွေကိုပိုက်ထုတ်ဝင်သွားရင်လည်းကျွန်တော်တော်ရုံတိုင်ကိုခြေဖြတ်လို့မရဘူး။ဒါပေမဲ့အဲ့ဒီ bio flow လို့မျိုးအားတော့ခြေဖြတ်နိုင်တယ်ဆိုတော့သူပြည်သနာကိုစတင်တွေ့တာပါလေ။ဒါကိုဆက်ပြီးတော့လေ့လာနေကြတယ်။သို့တော်လည်းအထူးဖြင့်ကရှိဘက်တီးရီးယားကိုကျွန်တော်ထည့်ပေးတယ်ဆိုတော့အကုန်လုံးကတော့ကြောက်နေတာပေါ့တိရစ္ဆာန်နဲ့စမ်းလို့လည်းကျွန်တော်တို့မရအောင်လေတိရစ္ဆာန်နဲ့စမ်းရင်လူတွေရဲ့အစာခြေတဲ့ပုံစံနဲ့တိရစ္ဆာန်စာခြေတဲ့ပုံစံတော်တော်လေးကိုကွာနာတွေ့ရတယ်ဒါကြောင့်ဒီဟာကိုသုတေသနများစွာပြုလုပ်ရအောင
်ဒေါက်တာခင်မောင်ညိုပါပရိုဘိုင်ယိုတစ်အတွက်သုတေသနတွေကတော့လုံနေစေဖြစ်ပေမယ့်အခုချိန်ထိတော့ဗျာဆေးတွေလိုပဲလက်တွေအသုံးတည့်လို့သုံးနေကြတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိက္ခာနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးမနေ
။ဘာစင်သိက္ခာနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်တည်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းရေးအတွက်သမ္မတဗလာဒီမာပူတင်နဲ့ဆွေးနွေးနိုင်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပြီးမှရုရှားသမ္မတကလည်းဆွေးနွေးဖို့လမ်းဖွင့်ထားစေပါလို့တုံ့ပြန်လိုက်ပါတယ်။ပြင်သစ်သမ္မတနဲ့မနေ့ကဝါရှင်တန်မြို့တော်မှာတွေ့ပြီးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကယူကရိန်းစစ်ပွဲဆုံးသက်ဖို့ပူတင်စိတ်ဝင်စားမှုပြတ်တက်တွေရုပ်ပေးရင်တော့အခုလိုဆွေးနွေးဖို့ပြင်နိုင်တယ်လို့ပြောခဲ့ပါတယ်။ဒီပေါ်ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့သမ္မတပူတင်အနေနဲ့လည်းညှိနှိုင်းဖို့ဆက်လက်လမ်းဖွင့်ထားပေမဲ့ရုရှားတပ်တွေကတော့ရုံမှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်ခင်ဗျာအမေရိကန်မှာရောက်နေတဲ့ပြည်နှစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုသမ္မတဂျိုးဘိုင်ဒန်ကအိမ်ပြီးတော့မှနိုင်ငံတော်ညစာတက်ခင်းခဲ့ပြီးနှစ်နိုင်ငံတညီတညွတ်ထက်ရပ်တည်နေတယ်လို့ပြောခဲ့ပါတယ်ယူကရိန်းနိုင်ငံကိုစစ်တိုက်နေတဲ့ရုရှားသမ္မတဗလာဒီမာပူတင်ကိုဖိအားတိုးပေးဖို့နဲ့ယူကရိန်းကိုအကူအညီတွေတိုးမြှင့်ပေးနေအောင်နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်သွားကြမယ်လို့လည်းခေါင်းဆောင်နှစ်ဦးကကတိပြုခဲ့ကြပါတယ်မလေးရှားအစိုးရဝန်ကြီးအားလုံးကိုခန့်လိုက်တာကိုဝန်ကြီးချုပ်သစ်အန်ဝါအီဘရာဟန်ကခုနကပဲကြေညာလိုက်ပါတယ်။အရင်ဒုဝန်ကြီးချုပ်ဖြစ်ခဲ့ပြီးနောက်ပိုင်းတက်ခံကောင်းဆောင်ဖြစ်ထင်ရှားလာခဲ့တဲ့အန်ဝါဟာပြီးခဲ့တဲ့ပတ်ကြာသရေးနေ့ကဝန်ကြီးချုပ်ဖြစ်ကျန်းချိန်ပြီးအခုလိုတင်ညာကြေညာရမှာနိုင်ငံခြားရေးဝန်ကြီးသစ်ကတော့ပရက်ပြည်နယ်ရဲ့အရင်ဝန်ကြီးချုပ်ဟောင်းဇမ်ဘာရီအဗ်ဒူဂေဒီယာဖြစ်ပါတယ်ခင်ဗျာ။
ရင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ John Walker တို့ဖြစ်ပါတယ် VOA American အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိ line meter 1925 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျွန်တော်ညနေပါ